ရှမ်းပြည်နယ်မိုင်းရှုမြို့နယ်အတွင်းမှာစခန်းသုံးခုဖယ်ရှားပေးဖို့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကငင်းပယ်လိုက်ပြီးတဲ့နောက်ပိုင်းစစ်ကောင်စီဘက်ကစစ်ရေးလှုပ်ရှားမှုတွေတိုးမြင့်လာကြောင်းဒေသခံတွေက VOA ကိုပြောပါတယ်စစ်ကောင်စီဘက်ကစစ်တိုင်းမှု၃ရောက်ဟာဒီရက်ပိုင်းအတွင်းမိုင်းရှုနဲ့အနီးအနားဒေသတွေကိုလာပြီးတော့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့ SSPP ဘက်ကိုတုံ့ပြန်ပြောဆိုထားပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ကပြောပြမှာပါရှင
်။မိုင်းရှုမြို့နယ်ထဲက SSP ရဲ့စခန်း၃ခုကိုဒီလ22ရက်နေ့မှာနောက်ဆုံးထားပြောင်းရွှေ့ဖို့စစ်ကောင်စီဘက်ကတောင်းဆိုထားတာကိုလောလောဆယ်ပြောင်းရွှေ့ဖို့မဖြစ်နိုင်သေးကြောင်း SSPP ဘက်ကဒီလ20ရက်နေ့မှာအကြောင်းပြန်ကြားခဲ့တာပါ။ဖေရှားခိုင်းတဲ့စခန်းတွေဟာမိုင်းရှုမြို့နယ်မြောက်ဘက်အချမ်းမှာရှိတာဖြစ်ပြီးဒီရက်ပိုင်းမှာတော့စစ်ကောင်စီဘက်မိုင်းရှုမြို့နယ်ဘက်မှာစစ်ရေးလှုပ်ရှားတာတွေရှိလာကြောင်းဒေသခံတယောက်ကပြောပါတယ
်။လက်ရှိတော့လှုပ်ရှားမှုတွေကတော့မိုင်းရှုနဲ့ဒီမိုင်းနောင်လောက်မှာတော့လှုပ်ရှားမှုတွေတော့ရှိတာပေါ့နော်။ဒီစစ်တပ်ကနေမှအများသူစစ်ပြီးဖြစ်ခဲ့တာတွေတော့ရှိတာပေါ့နော်။ဟိုဘက်ကနေမရှိတော့သူတို့ဆိုင်ခန့်တဲ့နေရာလေးပေါ့နော်အဲ့ဒီနေရာလေးအတလျှောက်နာလေးပေါ့နော်မရှိမြို့နယ်ကျမကဖြစ်တယ်လို့ရှိတာမှဟုတ်ကဲ့
SSPP ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံဟန်ကတော့တနင်္လာနေ့ကလာရှိုးအခြေဆိုင်အရှိမြောက်ပိုင်းရမခတိုင်းမှုကတန့်ရန်ခိုလန်အခြေဆိုင်အရှိအလဲပိုင်းရလခတိုင်းမှုကမိုင်းရှုနဲ့ကျိုင်းတုံအခြေဆိုင်တရိကန်ဒေသတတခတိုင်းမှုကတန်လွင်မြင့်အရှိဘက်ကမော်ဖောက်ကိုလာရောက်ကြောင်းနဲ့တိုင်းမှုတွေလာတာကြောင့်လုံခြုံရေးတပ်ဖွဲ့တွေလိုက်ပါလာတာဖြစ်နိုင်ကြောင်းပြောပါတယ်။ဒီနေ့ညနေပိုင်းမှာတော့တိုင်းမှုတွေနဲ့လုံခြုံရေးတပ်ဖွဲ့တွေလည်းပြန်သွားပြီဖြစ်ကြောင်းအခုလို့ဆက်ပြောပါတယ
်။ရလခတိုင်းမှုရောဒရိကန်တိုင်းမှုရောရမခတိုင်းမှုပြန်ဆက်သွားကြတယ်တနည်းရရှိတယ်ဗျာ။နောက်ဆုံးချင်းနေပေါ့။တိုင်းမှုတွေဆက်သွားရဆိုရင်လည်းတို့ကြောက်ကလေးတစ်ခါလေးပြန်သွားတယ်လို့ကျွန်တော်တို့ယူဆလို့ရတာပေါ့ဗျာ။လို့ဆက်ဖြစ်မယ်ဆိုတော့နည်းနည်းတော့စောင့်ကြည့်ရအောင်ပါဗျာ
။နိုင်ငံရေးလေးလာသုံးသက်သူတွေကတော့စစ်ကောင်စီကရွှေပြောင်းဖို့တောင်းဆိုထားတဲ့စစ်စခန်းတွေဟာ SSPP အတွက်တာမက UWSA ဝါတက်ဖွဲ့အတွက်လည်းအရေးပါတဲ့စခန်းတွေဖြစ်တာကြောင့်စစ်ကောင်စီဘက်ကစီရေးအရာဖိအားပေးဖယ်ရှားနိုင်ပွဲမရှိကြောင်းသုံးသက်တာတွေရှိနေပါတယ်။ရှမ်းပြည်တိုးတက်ရေးပါတီ SSPP ဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်ဖို့အကြောင်းပြန်ခဲ့တဲ့တိုင်းရင်းသားလက်နက်ကင်ဆက်ဖွဲ့အနက်ကတဖွဲ့ဖြစ်ပါတယ်။လောလောဆယ်မှာစစ်ကောင်စီဟာကိုဖွဲ့နဲ့ဆွေးနွေးခဲ့ပြီး SSPP နဲ့ဆွေးနွေးတာမရှိသေးပါဘူး။